ရုရှားအတိုက်ခံအလက်ဇန္ဒားလီဗင်ယန်ကို2006ခုနှစ်ကအသက်ခံရတဲ့ကိစ္စနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးရေးအစီရင်ခံစာကြားသပတေးနေ့မှာထွက်ပေါ်လာပြီးတဲ့နောက်ရုရှားနိုင်ငံကိုအရေးယူဖို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်အစိုးရအပေါ်တောင်းဆိုမှုတွေပုံမများပြားလာနေပါတယ်။လန်ဒန်မြို့ကဟိုတယ်တစ်ခုမှာရုရှားသူနှစ်ယောက်နဲ့တွေ့ဆုံတဲ့အခါရေဒီယို30ကြွပိုလိုနီယမ်210ခတ်ထားတဲ့ရေနွေးကိုသတ်သုံးခဲ့ပြီးရုရှားထောက်လှမ်းရေးအရာရှိအောင်တဖြည်းလဲအတိုက်ခံလစ်ဂျန်ကိုသေဆုံးခဲ့တာပါ။ဗြိတိရှ်စုံစမ်းရေးအဖွဲ့ရဲ့တွေးစီချက်မှာဒီလုတ်ကြံမှုကိုရုရှားသမ္မတဗလာဒီမာပူတင်ကိုယ်တိုင်အတည်ပြုခဲ့တာဖြစ်နိုင်တယ်လို့မှတ်ချက်ပေးထားပါတယ်။စုံစမ်းစစ်ဆေးရေးအစီရင်ခံစာကိုဒီသတင်းပတ်အစောပိုင်းလက်ခံရရှိထားတဲ့ဝန်ကြီးချုပ်ကင်မရွန်ကတော့အစိုးရကိုယ်တိုင်ကအားပေးခဲ့တဲ့ဆိုးရွားတဲ့လူသတ်မှုအဖြစ်ပြောဆိုထားပါတယ်။အမှုနဲ့ပတ်သက်ဆက်နွယ်နေတဲ့သူတွေရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ပြီးရုရှားဘက်ခက်တင်းတင်းကင်တွယ်နေတယ်လို့လည်းဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။ဗြိတိရှ်အစိုးရရဲ့တုံ့ပြန်ပုံဟာပျော့လွန်တယ်လို့ဝေဖန်မှုတွေရောပါစေဖို့အတွက်ဗြိတိန်နိုင်ငံဆိုင်ရာရုရှားသံအမတ်ကြီးကိုဆင့်ခေါ်ပြောဆိုမယ်လို့လည်းအစိုးရကဆိုပါ